ဩစတြေးလျနိုင်ငံမှာဒီကနေ့ဧပြီလ4ရက်ကစပြီးအစိုးရပိုင်းမိုဘိုင်းဖုန်းကွန်ပျူတာနဲ့ပစ္စည်းအလုံးမှာ TikTok အသုံးပြုမှုကိုပိတ်ပင်လိုက်ပါတယ်။တရုတ်ပိုင်းဗီဒီယို application TikTok ကိုပိတ်ပင်တဲ့နိုင်ငံတွေထဲမှာအမေရိကန်ရဲ့မဟာမိတ်ဩစတြေးလျနိုင်ငံကနောက်ဆုံးပါဝင်လာတာဖြစ်ပါတယ်။ TikTok အသုံးပြုသူတွေရဲ့အချက်အလက်တွေကိုရယူဖို့ဘေးကျင်းအခြေဆိုင်နည်းပညာကုမ္ပဏီကိုတရုတ်အစိုးရကအသုံးချနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေတိုးလာတာကိုထင်ဟပ်စေတာပါ။တရုတ်ရဲ့နိုင်ငံရေးဝါဒဖြန့်ချိမှုကိုမြင့်တင်ဖို့နဲ့အနောက်နိုင်ငံတွေရဲ့လုံခြုံရေးအကျိုးစီးပွားကိုထိခိုက်ပျက်ပြားစေဖို့ရည်ရွယ်ပြီး TikTok အသုံးပြုသူတွေရဲ့အချက်အလက်တွေကိုရယူဖို့တရုတ်အစိုးရကစ조사နေတဲ့အကြောင်းအနောက်နိုင်ငံတချို့ကဆွဆွဲတာပါအစိုးရလုံခြုံရေးအေဂျင်စီတွေရဲ့စုံစမ်းတွေးရှိချက်တွေကနေထွက်လာတဲ့အကြံပေးချက်တွေအတိုင်းအစိုးရလှုပ်ဆောင်တာဖြစ်ပြီးအစိုးရကထုတ်ပေးတာနဲ့ပစ္စည်းတွေအပေါ်မှာပဲတန်တက်ထားတာဖြစ်တယ်လို့ဩစတြေးလျဘန်နာရေးဝင်ကြီး KT Gallagher ကပြောပါတယ်ရှင်